ဒီကနေ့ထိပ်သီးအစည်းအဝေးမှာ MCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတဖွဲ့ချင်းရဲ့သဘောထားဆုံးဖြတ်ချက်တွေကောက်ယူခဲ့ရမှာတော့ကရင်မျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ရှင်းမျိုးသားတပ်ဦး CNF ပို့အမျိုးသားလုံမြောက်ရေးအဖွဲ့ချုပ် BNL မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF နဲ့ရခိုင်ပြည်လုံမြောက်ရေးပါတီ ALP အဖွဲ့ခုနှစ်ဖွဲ့က MCA လက်မှတ်ရေးထိုးမယ်လို့အတည်ပြုခဲ့တာပါဒီမနက်ပိုင်းအစည်းအဝေးမှာ MCA လက်မှတ်ရေးထိုးဖို့အစဉ်အသင့်ဖြစ်နေပြီလို့ဆုံးဖြတ်ချက်ပေးခဲ့တာနဲ့ပတ်သက်ပြီးကရင်မျိုးသားစည်းရုံး KNU အထွေထွေအတွင်းမှပဒိုစော့ကွယ်ထိုးဝင်းကအခုလိုပြောဆိုပါတယ
်အပြစ်ခရဆင်းနဲ့ပတ်သက်တာကတော့လက်နက်ကပတိပက္ခကိုကျွန်တော်တို့ကပထမဆုံးရဆိုင်ပြီးမှကျွန်တော်တို့နိုင်ငံအတွင်းသို့ဆွေးနွေးပွဲကိုလည်းဖြောင့်ယောင်ပြပြနဲ့သွားနိုင်မယ်အေးဆေးသွားနိုင်မယ်ဆိုတဲ့အပေါ်မူတည်ပြီးတော့ကျွန်တော်လက်ခံခဲ့တာဖြစ်တယ်ဒါကကျွန်တော်မူတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့အခု NC နဲ့ပတ်သက်ပြီးတော့ရရှိလာတဲ့ကျွန်တော်တို့အတည်ပြုမှုကြောကိုကျွန်တော်တို့ KNU ရဲ့ပို့ကုန်တွေပြန်စည်းဝေးပြီးတော့ဒါကကျွန်တော်တို့လက်ခံတဲ့အတည်ပြုတဲ့ဒီအပေါ်မှာတခြားတိုင်းသားနဲ့အတူလက်မရေးထူပြီးတော့အတူတူကပူးပေါင်းအကောင့်ထဲပုံမှုဆိုတဲ့ဆုံးဖြတ်ချက်နဲ့ကျွန်တော်လှုပ်လာခဲ့တယ်။အဲဒါကတော့ကျွန်တော်တို့ကရင်ရဲ့ဆုံးဖြတ်ချက်ဖြစ်နေတယ်
။မိုင်းလားအဖွဲ့ခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA ESS အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့နှစ်ဖွဲ့ကတော့ MCA လက်မှတ်ရေးထိုးရေးမရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအဖွဲ့အစည်းကပြောဆို권မပေးလိုက်တာကြောင့်ထိုးမယ်မထိုးဘူးဆိုတာကိုတစုံတရာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိဘူးလို့လည်းသိရပါတယ်။MCA စာချုပ်လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးဘဲအဖွဲ့အလုံးပါဝင်မှသာလက်မှတ်ရေးထိုးမယ်လို့အဆုံးဖြတ်ပေးခဲ့တဲ့အဖွဲ့ဆယ်ဘက်ကတော့ Greenie မျိုးသားတိုးတက်ရေးပါတီ KNPP မွန်ပြည်သစ်ပါတီ NMSP ရှမ်းပြည်တိုးတက်ရေးပါတီ SSPP ကရှင်ပြည်လွတ်လပ်ရေးအဖွဲ့ KIO လာဟုဒီမိုကရက်တစ်ပါတီ ADP ဝါမျိုးသားအဖွဲ့ချုပ် WNO ရခိုင်မျိုးသားကောင်စီ ANC ပလောင်ပြည်လွတ်မြောက်ရေးတပ် PSLF ရခိုင်တပ်မတော် AA အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကံအဖွဲ့တွေဖြစ်တယ်လို့သိရပါဗျ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မှလက်မှတ်ရေးထိုးဖို့ဆန္ဒရှိပြီးလောလောဆယ်အစဉ်အသင့်မဖြစ်သေးတာနဲ့ပတ်သက်လို့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP အဖွဲ့ကအတွေ့အမှုတက်ဦးအောင်စံမြင့်ကအခုလိုပြောဆိုပါဗျ
။ NCO လက်မှတ်မထိုးဘူးလက်မခံတာမဟုတ်ဘူးနော်။ NCO လက်ခံတယ်ဒါပေမဲ့ဒီနေ့လက်ရှိရရှာတဲ့အနေအထားကတော့ကျွန်တော်လက်မခံနိုင်သေးဘူး။ဘာလို့အစိုးရကသူကတချို့အဖွဲ့အစည်းတွေကိုခြံထားတယ်လေ။ခြံထားတဲ့အပေါ်မှာကျွန်တော်တို့ကတော့ဒီခြေနေကနိုင်ငံဆွေးနွေးပွဲကိုတက်လာတဲ့အခါမှာလည်းထိရောက်တဲ့ခြေနေမဖြစ်နိုင်ဘူး။ဒါအပြင်ကိုတိုက်ပွဲတွေကလည်းမငြိတကယ်တမ်းမငြိမ့်နိုင်ဘူး။အဲ့တော့တနိုင်ငံလုံးအပြစ်ခတ်ရစေငြိမ်းချမ်းရေးဆိုတာလည်းမဖြစ်နိုင်ဘူး။နောက်နိုင်ငံဆွေးနွေးပွဲဆိုတာလည်းမဖြစ်နိုင်ဘူး။နှစ်ဖက်ဖြစ်နေတဲ့အခြေအနေကအဲ့ခြေနေမှာကျွန်တော်တို့ကတော့ထိုးရင်လည်းဘာမှမထူးသေးဘူးဆိုတဲ့ဆုံးဖြတ်ချက်နဲ့ပဲကျွန်တော်တို့ကခေတ်ပြီးတော့လောလောဆယ်တော့မထိုးနိုင်သေးဘူးဗျာအခုပဲဆုံးဖြတ်လိုက်ပါတော့
လက်မှတ်ရေးထိုးမဲ့အဖွဲ့တွေနဲ့မထိုးသေးတဲ့အဖွဲ့တွေအကြားပူးပေါင်းလှုပ်ဆောင်သွားဖို့ကိစ္စတွေကိုတော့ဒီထိပ်သီးအစည်းအဝေးမှာတိုင်းသားခေါင်းဆောင်တွေအကြားဆက်ဆက်ဆောင်ရွက်သွားနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေကြပါတယ်အစိုးရနဲ့အပြစ်ခတ်ရစေးလက်မှတ်မရေးထိုးနိုင်သေးတဲ့ပလောင်ပြည်လွမြောက်ရေးတပ်ဦး PSLF အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်တာအိုင်ဖုန်းကတော့တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးငြိမ်းချမ်းရေးကိုလိုလားနေကြပေမဲ့အစိုးရကပြောဆိုမှုတွေနဲ့လှုပ်ဆောင်ချက်တွေဟာကွဲလွဲနေတယ်လို့လည်းပြောဆိုပါတယ
်ကျွန်တော်တို့ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးလိုချင်တော့ဗောကျွန်တော်တို့လိုချင်တဲ့တဏ္ဍာရလုံးအပြစ်ခရရဲ့ဆေးရည်ကနေတဆင့်ကျွန်တော်တို့စစ်မှန်တဲ့ပြည်တွင်းကြမ်းရေးကိုတီးဆောင်ဖို့အဲဒါကြောင့်ကျွန်တော်တောက်လျှောက်တောင်းဆိုနေတာတော့တဏ္ဍာရလုံးအပြစ်ခရရဲ့ဆေးရည်ကိုကျင်းညာပြီးတော့ဒီနိုင်ငံတွေ့ဆုံဆွေးနွေးပွဲကိုလုပ်ဖို့တောက်လျှောက်ကျွန်တော်တောင်းဆိုခဲ့တယ်အခုလည်းပဲဒီ NCA ကိုကျွန်တော်လိုလိုလားလားပါဝင်တဲ့အဖွဲ့ဖြစ်တော့ထိုးခြင်းတဲ့အဖွဲ့တွေထဲမှာပါတော့တောက်လျှောက်ကျွန်တော်ကြိုပန်းခဲ့တောက်လျှောက်ကြိုပန်းခဲ့တော့လည်းအခုကြမ်းမှဒီအဖွဲ့တွေမှာပါလို့မရဘူးအကြောင်းမျိုးမျိုးပြပြီးတော့စမ်းနှုန်းအမျိုးမျိုးတတ်မှတ်ပြီးတော့ကျွန်တော်တို့ကိုခြံထားခဲ့ချန်ထားတဲ့ထဲမှာတော့မှကျွန်တော်တို့ကပုံစံအမျိုးမျိုးထက်ကွဲတယ်အဲ့ဒါတွေကကျွန်တော်မြင်တာကျွန်တော်ဘက်ကညင်းညွတ်မှုကိုတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ကျွန်တော်တိုင်းပြည်အတွက်တကယ်စစ်မှန်တဲ့ပြည်တွင်းညံရေးကိုကျွန်တော်တိဆောက်ခြင်းတယ်ဒါပေမဲ့အစိုးရဘက်ကအဲ့လိုမျိုးစေတနာမရှိဘူးလို့ကျွန်တော်မြင်နေတာပါလေသူတို့ကအပြော်တမျိုးအလုပ်တမျိုးတစ်ဖက်မှညင်းချမ်းရေးပြောပြီးတော့ NCA ပြောပြီးတော့တစ်ဖက်ကထိုးစစ်ကတောက်လျှောက်ရှိနေဆိုလိုချင်တာကတော့အစိုးရမှန်ကန်တဲ့စေတနာစိမ့်စေတနာမှန်ကန်မှုမရှိဘူးလို့ပဲကျွန်တော်ဒီလိုပဲပြောတယ်ကျွန်တော်ဘက်ကတော့ဒီစစ်မှန်တဲ့ပြည်တွင်းညံရေးကိုတကယ်အင်မတန်မှလိုလားတယ်ဖြစ်အောင်လဲကျွန်တော်ဆက်လက်ပြီးတော့ကြိုးပမ်းသွားမှာ
မနေ့ကစက်တင်ဘာလ30ရက်နေ့မှာတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စ MCCT နဲ့အစိမ့်မြင့်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ SG ခေါင်းဆောင်တွေရှေ့ဆက်သွားမယ့်အခမ်းအနားအပါအဝင်ရှေ့လုပ်ငန်းစဉ်တွေကိုဆက်ဆွေးနွေးသွားကြဖို့ရှိနေတယ်လို့လည်းသိရပါဗါး။လာမယ့်အော်တိုဘာ3ရက်နေ့မှာလည်းရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာ MPC မှာအစိုးရတာဝန်ရှိသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့15ဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးNCA လက်မှတ်ရေးထိုးမဲ့ရဲ့တတ်မှတ်ဖို့နဲ့ကျင်းပရေးကော်မတီဖွဲ့စည်းသွားဖို့အတွက်ဆွေးနွေးသွားဖို့ရှိနေတယ်လို့လည်းသိရပါဗျာခင်ဗျာ